သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မထောက်22ခုနဲ့အာနာသိမှုနောက်ပိုင်းမြန်မာနိုင်ငံဟာတွေးချောင်းစီးတဲ့စစ်တလင်းဖြစ်ခဲ့ရပေမဲ့လေစစ်ကောင်းဆောင်မရောက်လိုက်အတွက်တော့ရီမန်းချက်တစ်ခုသာရှိခဲ့ပါတယ်။ဒါဟာတနက်ကန်စစ်ဗိုလ်ချုပ်ဘဝကနေဝတ်စုံလဲအရတာတမရဘဝကိုကူးပြောင်းမှုဖြစ်ပါတယ်။လက်ရှိကျင်းပခဲ့တဲ့ကျင်းပဖို့ကြံနေသေးတဲ့ရွေးကောက်ပွဲဟာနိုင်ငံရေးထွက်ပေါက်မဟုတ်ပဲမရောက်လိုက်ရဲ့တမရအိမ်မက်ကိုအကောင်အထည်ဖော်ဖို့အကွက်ကြက်ကြခင်းကျင်းထားတဲ့ပြဿနာတစ်ခုသာဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပတဲ့ကာလအတွင်းစစ်တပ်ကဦးဆောင်ကြီးညာလာတဲ့ရွေးကောက်ပွဲအစီအစဉ်ဟာနိုင်ငံရေးအကြက်အတဲကိုဖြည့်ရှင်းဖို့လမ်းကြောင်းတစ်ခုအဖြစ်ဖော်ပြခံခဲ့ရပေမဲ့လေလာသူတွေနဲ့သုံးသက်သူတွေအကြားမှာတော့ဒီရွေးကောက်ပွဲရဲ့အဓိကရည်မှန်းချက်ဟာစစ်ကောင်းဆောင်မင်းအောင်လှိုင်ကိုအရက်သားအဖြစ်ပြောင်းလဲကသမရအဖြစ်တင်မြောက်နိုင်ဖို့လမ်းဖွင့်ခြင်းဖြစ်နိုင်ကြောင်းသုံးသပ်မှုတွေထွက်ပေါ်နေပါတယ်။အနာသိမ့်ပြီးတဲ့နောက်မင်းအောင်လှိုင်ဟာသူကိုယ်တိုင်စိတ်ကြက်ရွေးဆွဲခဲ့တဲ့လမ်းပြမြေပုံအတိုင်းရှောင်လန်းနေပါရဲ့။ဦးမြင့်ဆွေကိုတမရခန့်အပ်ခဲ့ပေမဲ့ဂျမ်းမာကြီးအကြောင်းပြချက်နဲ့ဦးမြင့်ဆွေထံကနေယာယီတမရရာထုကိုလွှဲပြောင်းရယူခဲ့တာဟာစစ်ကောင်းဆောင်မင်းအောင်လှိုင်ကိုယ်တိုင်တမရအနာကိုကျင့်သားရစေဖို့နဲ့ရွေးကောက်ပွဲအပြီးမှာတရားဝင်တမရဖြစ်လာစေဖို့ကြိုတင်ပြင်ဆင်မှုတွေပဲဖြစ်ပါရဲ့။ဒီဇင်ဘာ28ရက်နေ့ကရွေးကောက်ပွဲပထမအပိုင်းတင်မှာမဲလာပေးတဲ့စစ်ကောင်းဆောင်မင်းအောင်လှိုင်တမရလုံမလားမလုပ်ဘူးလားဆိုတဲ့သတင်းတောက်တဦးရဲ့မေးမြန်းမှုအပေါ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုဖြေကြားခဲ့ပါတယ်။
ကျွန်တော်ကတမရကောက်ပွဲစီချုပ်နိုင်ငံဝန်ကျွန်တော်ဘာမှတော်တော်သွားပြီးတော့တို့ချင်မှာပြည့်ချင်မှာသွားပြောလို့မရဘူး။နိုင်ငံရေးပါတီကောင်းဆောင်တယ်မဟုတ်ဘူး။ဒါကြောင့်ဒါကြောင့်ဖြစ်အဲ့ဒါတော့ကိုပြီးတော့လွတ်တော်ခေါ်တဲ့ခါကျမှလွတ်တော်ကနေပြီးတော့တမရရွေးချယ်ရေးတဲ့ပတ်သက်တဲ့သူ process တွေရှိပါအဲ့ကြမှာသူတို့လုပ်ပါလိမ့်မယ်အဲ့ကြမှာသာကျွန်တော်တို့ပြောဖို့နှင့်မဲ့လို့ပြဆပါတယ
်ဘူကျုံမူကြီးမင်းအောင်လှိုင်ရဲ့အခုလိုဖြေကြားမှုတောင်းစစ်ကောင်းဆောင်မင်းအောင်လှိုင်ရွေးကောက်ပွဲပြီးရင်တမရလုံမယ်မလုပ်ဘူးဆိုတော့ခတ်မှန်ချက်တွေနိုင်ငံရေးလိလာသုံးသက်သူတွေကြားမှာထွက်ပေါ်လာပါတယ်မင်းအောင်လှိုင်ရဲ့အခုလိုပြောဆိုချက်နဲ့ပတ်သက်ပြီးနိုင်ငံရေးလိလာသုံးသက်သူတို့ကတော့အခုလိုမှတ်ချက်ပြုပါတယ်တောင
်းဝေကိုသူရဲ့ထွက်ကြရသူဆက်ဆောင်လိုက်ပါတယ်ဆိုတာလေအဲ့တော့ရုပ်ဆောင်မင်းတို့ကကိုကပဲပြောတဲ့ပုံလေးကလည်းပဲဆိုင်နေပေါ့သူလုံးချင်မလို့ကျွန်တော်လုံးချင်နေဆိုလို့လည်းဖြစ်ချင်မှဖြစ်တာလုံးချင်မှုဆိုလည်းဖြစ်ချင်ဖြစ်မှာပဲဆိုတာမျိုးပေါ့အဲကိုတော့လည်းဆက်လာကြတာပဲဒီတော့ဟိုလေးစစ်တွေ့ရင်လည်းမတူဘူးဒီသားစစ်တွေ့ရင်ဆိုတာအကောင်းဆုံးပုံကိုဆင်းလာကြတာအဲတော့အကောင်းဆုံးဆင်းလာတာပဲဒီသားတစ်ခါတည်းမှာနည်းနည်းပဲဖြစ်ဖြစ်သွားတာပဲအဲစစ်တွေ့တဲ့ပုံမှာကပါအာတို့ကြောက်ရဲ့စိတ်ကြီးပြောမျိုးစင်လာရပါပဲ။နာရှင်းတယ်လို့ဆိုတော့အနာသိန်းကအနာလည်းကြည့်လို့မဟုတ်ဆိုတော့အပြရမယ်ဆိုတော့တမရမလို့ဘူးဆိုတော့ဒီပြစ်လာတယ်။ဒီပြစ်ရှိတယ်။အဲ့တော့ကဒီဘာပဲလို့အတမရလုံးမှာပိုက်စပ်ရှိတယ်။ဒီကွာဟိုသူရဲလို့တက်ဖို့တကယ်ဝင်ကျူလာတယ်ရှိရှိပါပဲ။အဲ့ဒါတော့တူကတကယ်လို့တကယ်ရှိလို့မှာတမရထားလို့လည်းလုံးမှာမဖြစ်တော့
အနာမသိငယ်စစ်တပ်နောက်ဆုံးပြုတ်လုခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စောမင်းထွန်းကအနာမသိဘူးလို့မပြောနိုင်ကြောင်းသတင်းထောက်တဦးရဲ့မိကုံကိုတုတ်ပြန်ခဲ့ပါတယ်။အဲဒီလိုပြောပြီးသိမကြခင်မှာပဲစစ်တပ်ဟာတိုင်းပြည်အနာကိုသိမ်းယူခဲ့တာလည်းဖြစ်ပါတယ်။အဲဒီတုန်းကလိုပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လည်းတမရမလုပ်ဘူးလို့မပြောဆိုခဲ့တာကြောင့်တမရလုံနိုင်ချေရှိတယ်လို့လည်းကောက်ချက်ချနေကြပါတယ်။ရွေးကောက်ပွဲဖြစ်မြောက်ရေးအတွက်စစ်တပ်ဟာပြည်သူတွေရဲ့သဘောဆန္ဒကိုဘယ်မှမဆိုင်ပဲအကြောက်တရားကိုအသုံးပြုခဲ့တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှစစ်တပ်ဟာရွေးကောက်ပွဲကိုဆန့်ကျင်နိုင်တဲ့ဒေသတွေနဲ့တွန်းလိုင်းအင်အားစုတွေရှိရာနေရာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကိုတွုံးမြင့်လှုပ်ဆောင်ခဲ့ပြီးငြိမ်သက်ခြင်းကိုဖန်တီးကာရွေးကောက်ပွဲကျင်းပနိုင်ဖို့ကြိုးပမ်းခဲ့ပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလို့စစ်ကောင်းဆောင်ဘလို့ပဲကြွေးကြော်ကြွေးကြော်စစ်တပ်ရဲ့ပြည်သူလူထုအပေါ်လူမဆန်တဲ့လုပ်ရက်တွေဟာထင်သာမြင်သာရှိနေပါတယ်စစ်တပ်ဟာသူတို့လုပ်နေတဲ့ဟန်ပြရွေးကောက်ပွဲနီးကပ်လာချိန်မှာလေကြောင်းတိုက်ခိုက်မှုတွေကိုပုံမှန်အချိန်မြင့်ခဲ့ပြီးရွေးကောက်ပွဲကျင်းပဖို့တရက်အလိုနဲ့ရွေးကောက်ပွဲကျင်းပတဲ့နေ့တွေမှာပါမချန်ပြည်သူကိုလေကြောင်းကနေတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ် စကိုင်းတိုင်းခင်ဦးမြို့နယ်မှာတော့စားတောက်ဆိုင်တန်းတစ်ခုကိုဒီဇင်ဘာလ29ရက်နေ့ကစစ်လေရင်နှစ်စီးကဘုံကျဲပြစ်ခတ်ခဲ့တာကြောင့်လူ9ဦးသေဆုံးခဲ့ပြီး7ဦးခန့်ထပ်မနေထိခိုက်ဒဏ်ရာရခဲ့ကြောင်းဒေသခံတွေကသိရပါတယ်။ဒါအပြင်အဒီနေ့ဒီဇင်ဘာ29ရက်ည8:40ခန့်မှာလေထိုင်းနယ်စပ်မြောက်ဝီမြို့ကကြမ်းခိုင်ရေးပါတီရုံးဘုံတီကြဲချတိုက်ခိုက်ခံရပြီးအဒီတိုက်ခိုက်မှုကြောင့်ကြမ်းခိုင်ရေးပါတီရုံးနဲ့ယတနာထွန်းစိန်ရွှေယတနာဆိုင်အပါအဝင်လူနေအိမ်10လုံးခန့်ထိခိုက်ပျက်စီးသွားတယ်လို့သိရပါတယ်။ဒါအပြင်အနည်းဆုံးလူ2ဦးသေဆုံးခဲ့က10ဦးခန့်ဒဏ်ရာရရှိခဲ့တယ်လို့လည်းဆိုပါတယ်။ရွေးကောက်ပွဲကျင်းပတဲ့ဒီဇင်ဘာ28ရက်နေ့မှာလည်းအနောက်မြောက်တိုင်းစစ်ဌာနချုပ်နမခအခြေဆိုင်ရာစကိုင်းတိုင်းမုံရွာမြို့နယ်မြောက်ဘတ်ဘုဒ္ဓလင်မြို့နယ်အတွင်းကိုစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးပစ်ခတ်မှုတွေပြုလုပ်ခဲ့ကြောင်းဒေသခံတွေကနေသိရပါတယ်။ပြည်သူတွေကိုလေကြောင်းတိုက်ခိုက်မှုတွေမကဘဲမဲဆဲကောက်ယူရမှာလဲမပူပေါင်းသူတွေနဲ့ရွေးကောက်ပွဲကိုဝေဖန်သူတွေကိုညာရင်းချင်းဖမ်းဆီးတာထောင်ချတာတွေကိုပါစစ်တပ်ကပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။စေအောင်စုဟာသူတို့ကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်မှာရွေးကောက်ပွဲကာကွယ်ဥပဒေကိုပြဋ္ဌာန်းခဲ့ပြီးပြည်သူတွေကိုဖမ်းဆီးထောင်ချနိုင်ဖို့နဲ့သူတို့ရွေးကောက်ပွဲကိုမဆန့်ကျင်ရဲအောင်အကွက်ချစီစဉ်ခဲ့ပါတယ်။အဲ့ဒီဥပဒေအရရွေးကောက်ပွဲကိုဝေဖန်တဲ့ဘလို့လုံးရက်ကိုမဆိုးထောင်သက်3နှစ်ကနေတည်တဲ့အထိချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။အဲ့ဒီဥပဒေအသက်ဝင်ပြီး9လမပြည့်ခင်မှာပဲဒီဇင်ဘာလ22ရက်နေ့အထိအဲ့ဒီဥပဒေနဲ့ရွေးယူခံရသူအနည်းဆုံး329ဦးရှိခဲ့ပါတယ်။ရွေးကောက်ပွဲကိုစန့်ကျင်တဲ့စတိတ်ကကတ်မှုနဲ့လူငယ်တွေကိုထောင်ထဲ250နီးပါးချမှတ်နေတာဖြစ်ပြီးလူငယ်တွေရဲ့ဘဝကိုထောင်ထဲမှာပဲကုံဆုံးမှုရည်ရွယ်လှုပ်ဆောင်နေတာလည်းဖြစ်တယ်လို့နိုင်ငံလေးလာတုံးသက်သူတွေကဆိုပါတယ်။မင်းအောင်လိုင်ဟာလက်ရှိနိုင်ငံတကာရဇဝတ်တရားရုံး ICC တရားစွဲဆိုမှုနဲ့ကြုံနေရတယ်လို့နိုင်ငံတကာတရားရုံး ICJ ကတရားစွဲဆိုမှုမှာလည်းအဓိကကြသူဖြစ်နေပါတယ်။တိုင်းပြည်လုံးအနေထားနဲ့မငြိမ်သက်မှုတွေကြားမှာပဲစစ်တပ်ကအပိုင်း၃ပိုင်းခွဲပြီးရွေးကောက်ပွဲကိုကျင်းပဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာပါတီစုံဒီမိုကရေစီရွေးကောက်ပွဲလို့ဘလောက်ပဲပြောနေပါစေစစ်တပ်ကြောထောင်နောက်ခံပြည်ထောင်စုကြမ်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနိုင်ဖို့နဲ့စစ်တပ်ခေါင်းဆောင်မင်းအောင်လှိုင်တမရလုံးနိုင်ဖို့အတွက်အစအဆုံးအကွက်ကြက်စီစဉ်ထားတာကိုလည်းတွေ့ရပါတယ်။စစ်တပ်ကိုအတိုက်အခံလုပ်နိုင်တဲ့အင်အားကြီးပါတီတွေကိုဖြိုခွဲဖို့နဲ့စစ်တပ်လက်ဝေခံပါတီငယ်လေးတွေလွတ်တော်တဲ့ရောက်လာစေဖို့အတွက်အချိုးကျကိုစားပြု PR စနစ်ကိုအတင်းအကျပ်ကျင့်သုံးခဲ့တာကိုလည်းတွေ့ရပါတယ်။စေအောင်စုရဲ့ရွေးကောက်ပွဲအပိုင်းကျင်းမှာချိုတင်မဲ့အငင်းပွားမှုတချို့ဖြစ်ပေါ်ခဲ့တယ်လို့လည်းသုတေသနအဖွဲ့တစ်ခုဖြစ်တဲ့ Data for မြန်မာကဇန်နဝါရီ5ရက်နေ့မှာထုတ်ပြန်ထားပါတယ်။စစ်တပ်ပါတီဖြစ်တဲ့ကြမ်းခိုင်ရေးပါတီ USDP ကိုယ်စားလှယ်လောင်းနေရရှိတဲ့ချုပ်တင်မဲ့အရေးအတွက်နဲ့အခြားပါတီကကိုယ်စားလှယ်လောင်းနေအားလုံးပေါင်းတဲ့ချုပ်တင်မဲ့အရေးအတွက်နှစ်ခုထပ်မံနှိုင်းရှင်မယ်ဆိုရင်တော့မန်အောင်မြို့နယ်ကလွှဲရင်ကျန်နေမြို့နယ်80မှာတာလွန်နေတာတွေ့ရတယ်လို့လည်းဆိုပါတယ်။ကိန်းကနက်အချက်အလက်တွေအရ USDP ပါတီဟာအဆိုပါမြို့နယ်တွေမှာချုပ်တင်မဲ့စုစုပေါင်း3,400,000ကျော်အထိရရှိခဲ့တာဖြစ်ပြီးထိုင်လုံမဲစုစုပေါင်းရဲ့18ရာခိုင်နှုန်းအထိရှိနေတာဖြစ်တယ်လို့ Data for မြန်မာရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်။အပိုင်းတက်မှာပါတီတွေကြအငင်းပွားနေကြတဲ့ချုပ်တင်မဲစနစ်ဟာမေအောင်လိုင်းသမရဖြစ်ဖို့လိုအပ်တဲ့မဲရှိအတွက်ကိုချုပ်တင်ဖြိတ်ထားတယ်ဆိုတာသိတာမြင်တာလှပါတယ်။ဒီလိုချုပ်တင်မဲကိစ္စအငင်းပွားမှုတွေနဲ့ပတ်သက်ပြီးစစ်တပ်လက်ဝန်ခံဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဘလို့ဖြေရှင်းပေးမလဲဆိုတာစောင့်ကြည့်ရမယ့်အခြေအနေဖြစ်ပါတယ်။မယောင်လိုင်ရဲ့သမရအိမ်မက်နောက်ွယ်မှာစီးပွားရေးခရိုနီကြီးတွေရဲ့ပံ့ပိုးမှုကလည်းအဓိကကျနေပါတယ်။ရွေးကောက်ပွဲကုန်ကြဈေးရိတ်တွေကိုခရိုနီတွေထံကနေအလူငွေနမဲတက်ပြီးကောက်ခံတာရွေးကောက်ပွဲအပြီးမှာလုပ်ပိုင်ခွင့်တွေပြန်လည်ပေးအပ်ဖို့ကတိပြုခြင်းတွေနဲ့အာဏာကိုဝယ်ယူနေခြင်းဖြစ်တယ်လို့နိုင်ငံရေးလေးလာသုံးသက်သူတွေကဆိုပါတယ်။ဒါဟာနိုင်ငံကိုကုမ္ပဏီတစ်ခုလိုစစ်ဘိုလ်ချုပ်နဲ့ခရိုနီကြားခွဲဝေအုပ်ချုပ်ဖို့ပြင်ဆင်နေတာလည်းဖြစ်တယ်လို့ဆိုနေကြပါတယ်။မြန်မာနိုင်ငံကိုအရက်သားသမရအဖြစ်နန်းတင်မဲ့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရေးအတွက်ထွက်ပေါက်မဟုတ်ပဲပုံမိုနက်ဆိုင်တဲ့စစ်ကြုံစနစ်တွေကိုအဆုံးထိဆွဲချသွားမဲ့ထောင်ချောက်ဖြစ်ပါတယ်။အပိုင်းနှစ်ကိုလာမယ့်17ရက်နေ့မှာဆက်လက်ကျင်းပမှာဖြစ်လို့အပိုင်းသုံးကိုတော့25ရက်နေ့မှာကျင်းပခြင်းနဲ့စစ်တပ်ဟာသူတို့ရဲ့ရန်စဝတ်မှုတွေကိုရွေးကောက်ပွဲဆိုတဲ့စကားလုံးနဲ့ဖုံးကွယ်ဖို့ကြိုးစားနေကြတာလည်းဖြစ်ပါတယ်။ စစ်ကော်မရှင်ကသူတို့ရွေးကောက်ပွဲပထမပိုင်းမှာနိုင်ငံတကာရွေးကောက်ပွဲလေးလာရေးအဖွဲ့ဝင်တွေနဲ့တန်တမာအဖွဲ့အစည်းတွေကကိုယ်စားလှယ်စုစုပေါင်း139ဦးတက်ရောက်စောင့်ကြည့်နေတယ်လို့ထုတ်ပြန်ထားပါတယ်။ဒီသတင်းဆောင်ပါကိုကျမစိန်ကတင်ဆက်ပေးထားပါတယ်ရှင်။
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ